ပြည်သူကဖွံ့ဖြိုးမှုထောက်ပံ့တွေပေးတဲ့နေရာမှာအစိုးရကိုငွေသားချက်လက်မှတ်ထုတ်ပေးလိုက်တာမျိုးမဟုတ်ဘဲဒီမိုကရေစီလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ပွင့်လင်းမြင်သာပြီးတာဝန်ခံတဲ့အုပ်ချုပ်မှုဖြစ်ထွန်းအောင်တွန်းအားပေးနေတာဖြစ်တယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာအကြီးအကဲကပြောပါတယ်ဒီမိုကရေစီထွန်းကားဖို့အရေးအပါဆုံးကသမရနဲ့လွှတ်တော်ဥက္ကဋ္ဌမဟုတ်ဘဲအရက်ဖက်လူမှုအခြေပြုအဖွဲ့အစည်းတွေရဲ့အသံကအဓိကကျပါတယ်လို့လဲ USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအုပ်ချုပ်ရေးမှူးဒေါက်တာရာဂျစ်ရှားကပြောလိုက်တာပါဒေါက်ခင်ဆိုးဝင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင
်ကောင်းပါပြီရှင်မြန်မာနိုင်ငံကိုနှစ်ရက်ကြာခီးရောက်ရှိနေတဲ့ USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအကြီးအကဲဒေါက်တာရာဂျစ်ရှားကမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာသက်ဆိုင်သူတွေအလုံးပါဝင်နိုင်ရေးပွင့်လင်းမြင်သာမှုတာဝန်ခံမှုနဲ့ပြည်သူစွမ်းဆောင်ရည်မြင့်မားရေးအတွက်အမေရိကန်ပြည်ထောင်စုကတွန်းအားပေးသွားမှာဖြစ်တယ်လို့ပြောပါတယ
် We do not just write checks to the government. Our goal is to encourage the government to meet its obligations.
ဖွံ့ဖြိုးမှုအထောက်ပံ့တွေပေးတဲ့နေရာမှာအစိုးရကိုငွေသားချက်လက်မှတ်ထုတ်ပေးလိုက်တာမျိုးမဟုတ်ပါဘူးကျွန်တော်တို့ရဲ့ရည်ရွယ်ချက်ကအစိုးရအနေနဲ့ပွင့်လင်းမြင်သာမှုတာဝန်ခံပြီးအထူးကဲ့အလွယ်ဆုံးအကူအညီအလိုအဆုံးလူမှုအတွက်ဝန်ဆောင်မှုတွေပေးအောင်ပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးအတွက်တွန်းအားပေးနေတာဖြစ်ပါလေတကယ်လို့အစိုးရကအဲ့ဒီတာဝန်ခြေပြွန်ခဲ့မယ်ဆိုရင်ဖွံ့ဖြိုးမှုအတွက်ကျွန်တော်တို့ရဲ့တာဝန်ယူမှုကိုလည်းတိုးချဲ့သွားမှာဖြစ်ပါလေ
အရက်ဖက်လူမှုအခြေပြုအဖွဲ့အစည်းတွေရဲ့အခမ်းအနားဟာနိုင်ငံဖွံ့ဖြိုးတိုးတက်မှုအတွက်အရေးပါတယ်ဆိုတော့သမ္မတအိုဘားမားရဲ့မှတ်ချက်ကိုလည်းအခုလိုပြန်ပြောင်းပြောပြပါတယ
် And he said the more important office in a democracy is the office of the citizen not the president not the speaker but the citizen And we've seen that here today
Democracy ထုံးကားဖို့အရေးပါဆုံးကသမ္မတနဲ့လွတ်တော်ဥက္ကဋ္ဌမဟုတ်ပဲအရက်ဖတ်လူမှုအခြေပြုအဖွဲ့အစည်းတွေကအဓိကကျပါတယ်ဒီကနေ့ကျွန်တော်တွေ့ခဲ့ရတဲ့မကွေးမြို့က HIV ပိုးရှိတဲ့ဝေဒနာရှင်တစ်ယောက်ဟာအများပြည်သူ HIV ရောဂါနဲ့ပတ်သက်ပြီးအသိပညာတွေတိုးအောင်သူကိုယ်တိုင်အားတက်သရော်ကူညီနေပါလေ။မန္တလေးကလူငယ်တစ်ယောက်ဆိုရင်လည်းသူ့တငယ်ချင်းတွေနဲ့အကြောင်းပေးရမှာပြည်သူနီတိနဲ့အခွင့်အရေးတွေအတွက်ပညာပေးနေပါလေ။ရခိုင်ပြည်နယ်ကဘာသာရေးခေါင်းဆောင်တွေဟာလည်းအကြမ်းဖက်မှုတွေကြားကနေဖြန့်ပြေးရေးလုပ်နေကြတာပါ။ကရင်ပြည်နယ်ကသတင်းတောက်တစ်ယောက်ဆိုရင်လည်းအပြစ်ခတ်ရဲ့ရေးသဘောတူညီချက်နဲ့ပတ်သက်တဲ့တိကျမှန်ကန်တဲ့သတင်းတွေကိုပေးနေတာပါသူတို့တွေဟာအရေးပါတဲ့လူမှုအခြေပြုအဖွဲ့အစည်းတွေဖြစ်ပါလေ
အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအနေနဲ့မြန်မာပြည်ရဲ့ကျန်းမာရေးခန္ဓာအတွက်မရှိမဖြစ်လိုအပ်တဲ့ကျန်းမာရေးဝန်ဆောင်မှုအရေးအသွေးမြန်မာရေးအဲ့ဒီဝန်ဆောင်မှုတွေကိုလူတိုင်းလူတိုင်းလက်လန်းမိရေးအတွက်နည်းပညာပိုင်းဆိုင်ရာအကူအညီပေးမယ်အပြင်ကလေးငယ်တွေအတွက်စားနပ်ရိက္ခာဖူလုံရင်းနဲ့အဟာရပြည့်ဝရေးကိုလည်းပံ့ပိုးပေးဖို့အစီအစဉ်ရှိတယ်လို့ဆိုပါတယ
် I often focus on issues like health or food and nutrition. It was striking to learn that more than 40% of all children
ကျမကြီးအစားအသောက်နဲ့အာဟာရကိုကျွန်တော်အနေနဲ့မကြာခဏအာရုံစိုက်လေရှိပါတယ်မြမပီရဲ့ကလေး40ရာခိုင်နှုန်းဟာလောလောဆယ်အလုံးအမင်းအာဟာရဓာတ်ချို့တဲ့နေတယ်လို့သိရပါတယ်အာဟာရချို့တဲ့မှုကြောင့်အုံနောက်ခွင့်ပြုမှုအားနည်းကြပြီးပညာသင်ဖို့အခက်တွေ့ကြမယ်လူပေါင်းအတိုင်းဝိုင်းအတွက်လည်းဝင်တော့ဝင်ပိုးဖြစ်လာနိုင်ပါတယ်သူတို့ကိုကူညီဖို့နည်းပညာတစ်ခုတည်းနဲ့မလုံလောက်တော့ပါဘူးသူတို့အကူအညီလိုအပ်နေတဲ့ဆိုတာကိုသူတို့ကိုစားပြောပေးဖို့လူမှုအခြေပြုအဖွဲ့အစည်းတွေရဲ့အတန်းတွေကအရန်အရေးကြီးပါတယ
်သမ္မတအိုဘားမားကမြန်မာနိုင်ငံကို OGP လို့ခေါ်တဲ့ပွင့်လင်းအစိုးရမိဖက်အဖွဲ့မှပါဝင်နိုင်ရေးတွန်းအားပေးခဲ့ပြီးတော့မြန်မာနိုင်ငံမှာပွင့်လင်းမြင်သာမှုလွတ်လပ်စွာသတင်းအချက်အလက်တွေရယူပိုင်ခွင့်အဂတိလိုက်စားမှုပပျောက်ရေးဗနာငွေတွေဘလို့သုံးနေဆိုတာလူမှုကသတင်းချက်လက်နည်းပညာတွေအသုံးချပြီးသိရှိနိုင်အောင်အမေရိကန်ပြည်ထောင်စုရဲ့ IT နည်းပညာထိပ်တန်းကုမ္ပဏီကြီးတွေရဲ့ပူးပေါင်းကူညီမှုနဲ့ဆောင်ရွက်သွားမယ်အကြောင်းကိုလည်းဒေါက်တာရာဂျစ်ရှားကရန်ကုန်မြို့ American Center မှာကြာသပတေးနေ့ကကျင်းပတဲ့တွေ့ဆုံပွဲမှာပြောဆိုသွားပါတယ်ရှင်